တန်ကာရိုလိုင်းနားပြည်နယ်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကဘာနီဆန်ဒါစ်ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီအတွင်းမှာရှေ့ကနေဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းအဖြစ်ခိုင်မာသွားပြီဖြစ်ပါတယ်။ဒါဟာလာမယ့်အင်္ဂါနေ့မှာကျင်းပမယ့် Super Tuesday လို့ခေါ်တဲ့တရက်ထဲပြည်နယ်ပေါင်းစစ်တပ်ခုမှပါတီအတွင်းရွေးချယ်မှုတွေတပြိုင်တည်းမှကျင်းပခင်နောက်ဆုံးပြုလုပ်တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုလည်းဖြစ်ပါတယ်။တိုင်းပြည်တောင်ပိုင်းမှာရှိတဲ့တောင်ကာရိုလိုင်းနားပြည်နယ်မှာစနေနေ့ကပြုလုပ်ခဲ့တဲ့ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာဟီလာရီကလင်တန်အနိုင်ရလိုက်တဲ့အကြောင်းမဲပေးပြီးထွက်လာသူတွေထံကကြောက်ယူထားတဲ့စစ်တမ်းတွေအပေါ်အခြေခံပြီးမယုံနဲ့ပိတ်ပြီးမကြခင်မိနစ်ပိုင်းအတွင်းမှာပဲသတင်းမီဒီယာအတော်များများကကြီးညာလိုက်ကြတာဖြစ်ပါတယ်။ဟီလာရီကလင်တန်အနိုင်ရလိမ့်မယ်ဆိုတဲ့ရလအပေါ်မှာလည်းယုံမားတန်တရားမရှိခဲ့ကြပါဘူး။အားလုံးကမေကွန်ထုတ်ခဲ့ကြတာကတော့လူထုစစ်တမ်းတွေမှာ30ရာခိုင်နှုန်းလောက်ဟီလာရီကလင်တန်ကရှေ့ကပြေးနေတာကိုဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အနေနဲ့ကွာဟမှုနဲ့တွားအောင်ဘလောက်အထိလုပ်နိုင်မလဲဆိုတာကိုစောင့်ကြည့်နေခဲ့ကြတာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီအတွင်းသမရလောင်းရွေးချယ်မှု၄ခုပြုလုပ်ခဲ့တဲ့အထက်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်သမရကတော်လည်းဖြစ်ခဲ့မှုတဲ့ဟီလာရီကလင်တန်က၃ခုမှအနိုင်ရလိုက်ပြီးဖြစ်တယ်လို့လာမယ့်အင်္ဂါနေ့ကြာရင်ပြည်내၁၁ခုမှတပြိုင်တည်းကျင်းပမယ်ပါတီအတွင်းသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာလည်းလူထုစစ်တမ်းတွေအရရှေ့ကပြေးနေတယ်လို့ဆိုပါတယ်